ကိုင်းတိုင်းခံပတ်ဘက်ခလင်းငယ်ပါတည်ကျဲတဲ့လေကြောင်းတိုက်ခိုက်မှုစစ်ရာဇဝမှုဖြစ်စုံစမ်းဖို့ AI ဖွဲ့ကတောင်းဆိုလိုက်ပါတယ်ပြည်ကြဲလကစကိုင်းတိုင်းတမူးခိုင်ခံပတ်မြို့နယ်မှာခလင်းငယ်တွေပါဝင်အရသား18ယောက်ထဲမှနေသေဆုံးခဲ့တဲ့ခရစ်ယာန်ဖျားကျောင်းပေါ်လေကျောင်းတိုက်ခိုက်မှုကိုစစ်ရာဇဝမှုဖြစ်စုံစမ်းစစ်ဆေးပေးဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကကုလသမဂ္ဂလူမျိုးရေးကောင်စီကိုတောင်းဆိုလိုက်တာပါဇန်နဝါရီလ9ရက်နေ့ကခံပတ်မြို့နယ်ကနေရွာမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခလင်းငယ်9ဦးပါဝင်အနည်းဆုံးဒေသခံ18ဦးသေဆုံးပြီးအရသား20လောက်ထဏ်ရာရခဲ့ကြတယ်လို့ဒေသခံတွေကပြောဆိုခဲ့ပါတယ်စစ်ကောင်စီကတော့ကနေရွာကခရစ်ယာန်ဖျားကျောင်းကိုလေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်အရသားသေဆုံးမှုသတင်းဟာသတင်းမှားတာဖြစ်တဲ့ဆိုပြီးတုံ့ပြန်ထားပါတယ်မျက်မြင်သက်သေတွေကတော့ဒီဗီဒီယိုနဲ့ဓာတ်ပုံတွေကိုပြန်ပြီးစမ်းသပ်ချက်ရကနန်းရွာဖျားချောင်းနီနေရာ3နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Amnesty ဖွဲ့ကပြောခဲ့ပါတယ်ခင်ဗျာ